ဦးမင်းလင်ဦးရဲ့မြန်မာနိုင်ငံမှာဒေါ်နော်အောင်လှတို့ကိုနေမျိုးစင်တို့ကိုတရုတ်တိုင်အောင်ရှေ့ဆန္ဒပြတဲ့ကိစ္စရည်နဲ့ပတ်သက်ပြီးတော့ထောင်ချပြီးပါဗျာ။အဲ့ဒါတခါနောက်ထပ်ဒီအမှုတွေတက်ထားတယ်ဆိုတာလည်းကျွန်တော်တွေ့ရတယ်။တခုကဒီဒေါ်နော်အောင်လှကိုကြတော့ဟို2009ပတ်ဝန်းကျင်တွေလောက်တုန်းကဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးအင်္ဂါဆူတောင်းပွဲလုပ်တဲ့ကိစ္စနဲ့တရားစွဲခံထားတယ်လို့ကြားတယ်။နောက်တခါဒီကိုနေမျိုးစင်ကိုကြတော့လွတ်လပ်ရေးကြောက်တိုင်မှာရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းကိုကလေးတွေကိုဖတ်ပြလို့ဆိုပြီးတရားစွဲထားတယ်တဲ့။အဲ့တော့ဒီကိစ္စတွေပေါ်မှာလေဒီဦးမင်းလင်ဦးတို့အနေနဲ့ကြတော့ဒီလူအခွင့်ရှုထောင့်အနေနဲ့ဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ပါရခင်ကစီးယူဆောင်ရွက်ခြင်းမပြုဘဲနဲ့ရပ်ဆိုင်ထားတဲ့ဥစ္စာတွေကိုအခုနောက်ပိုင်းပို့ပြီးတော့အေးအေးယူလာတာမျိုးကျွန်တော်တွေ့ရတယ်သမရဥသိမ်းစိန်ရဲ့မိန့်ခွန်မှာ2015ရွေးကောက်ပွဲကိုအနောက်ရှက်မရှိဘဲနဲ့ငြိမ်းချမ်းစွာကျင်းပနိုင်ရေးအတွက်အနောက်ရှက်ပြည်မဲ့သူများကိုဥပဒေနဲ့ညီဖန်စီရေးယူမယ်ဆိုတဲ့မိန့်ခွန်ပေါ်လာပြီးတဲ့နောက်ပိုင်းမှာလှုပ်ရှားတက်ကြွသူတွေပေါ်မှာဆွဲဆုပ်လာတာတွေကိုကျွန်တော်တို့စက်တိုက်တွေ့နေရတာဖြစ်တယ်အဲ့တော့ကျွန်တော်တို့ပထမဆုံးတော့နှောင်းလာရဲ့အမှုကိုပြောမယ်ဆိုလို့ရှိရင်လွတ်လပ်စွာယုံကြည်ခွင့်လွတ်လပ်စွာကိုယ်ကိုယ်ခွင့်လွတ်လပ်စွာဆန္ဒထုတ်ဖို့ခွင့်စတဲ့ဥစ္စာတွေကိုကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားတွေရဲ့အခွင့်အရေးဖြင့်သတ်မှတ်ပြီးပြီးသားဖြစ်တယ်။အဲ့တော့ဒီလိုမျိုးကိစ္စရပ်တွေကိုအရေးယူရဲဆိုတာကတော့လူခွင့်ရေးရှုထောင့်မှကြည့်မယ်ဆိုလို့ရှိရင်တော့တော်တော်ကြီးကိုစိုးစိုးဝါဖြစ်တာကိုကျွန်တော်မြင်ရမှာဖြစ်တယ်။နောက်ပြီးတော့တခါကိုနေမျိုးစင်ရဲ့ကိစ္စဆိုလို့ရှိရင်လေမဟာဗန္နုလပညာလူများမြင်သာတဲ့နေရာမှာရေးထားတဲ့ကျွန်တော်တို့လွတ်လပ်ရေးကြီးညာစာရန်စောက်စာကိုဖတ်ပြတဲ့အတွက်အခုထပ်မံပြီးတော့အေးအေးယူခံရတယ်ဆိုတော့ကကျွန်တော်တို့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတာကတကယ်ဥပဒေနဲ့ညီခွင့်ပြုထားသလားနိုင်ငံသားတွေရဲ့အခွင့်အရေးကိုအစိုးရကအပြည့်အမှတ်ပြုပြီးသလားဆိုတာကိုကျွန်တော်တို့မေးခွန်းထုတ်ရမယ့်အခြေအနေမျိုးဖြစ်နေတယ်လို့ကျွန်တော်ကတော့ပြောချင်ပါဟု
တ်ကဲ့အဲ့တော့အဲ့ဒီလွတ်လပ်ရေးကြောက်တိုင်မှာရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းဘောနော်ဒီဘသူမဆိုသွားဖတ်ခွင့်မရှိဘူးလားခင်ဗျတကယ်လို့သွားဖတ်ရင်ရောဘလို့ဥပဒေနဲ့ညီစွန်းတယ်ဆိုတာမျိုးကပြဋ္ဌာန်းတာမျိုးတွေရှိလဲခင်ဗ
ျကျွန်တော်တို့ဟောပါဘောခင်ဗျငြိမ်းချမ်းစွာစီတန်းလေးလည်းခွင့်စုဝေးခွင့်လက်လည်းခွင့်ဆိုတာဒီနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်လေဒါကညီစွန်းတဲ့ပြဿနာတည်ရလို့ကျွန်တော်ကတော့မမြင်ဘူးဗျအပြည့်လို့လဲဆိုတော့အများပြည်သူမြင်သာအောင်ရေးထားတဲ့ကြောက်စာကိုဖတ်ပြယုံနဲ့အေးအေးယူရဆိုရင်တော့ကျွန်တော်ထင်တယ်ဒီလှုပ်ရှားတဲ့ကြောက်သူတွေကိုအညှိုးတီးနဲ့အာဏာပိုင်နဲ့ညွန်ကြားချက်ကြောင့်အောက်ခြေတွေကလိုက်လံလှုပ်ဆောင်နေလို့ပဲကျွန်တော်တို့ကသဘောရပါတယ
်ဆိုတော့အခုဆိုရင်ပေါ့နော်စူကနဲ့နည်းနည်းအတိုက်ခံလို့ပြောလို့ရတယ်ပေါ့ဗျာစူကလောက်ရက်တွေမှန်သမျှထောက်ပြဝေဖန်ဆန္ဒပြဆိုတဲ့လူတွေမှန်သမျှအခုတယောက်ပြီးတယောက်ထောင်ချခံရတာမျိုးတွေဖြစ်လာတယ်လေအဲ့ဒီပုံမှာဘလို့သုံးသပ်မိလဲခင်ဗျာ
ကြေညာရေးအရင်းမြစ်ကိုတကယ်တမ်းဖြည့်ရှင်းမှုမစူးစမ်းပဲနဲ့ဒီလိုမျိုးလှုပ်နှင်နာသူတွေဖက်ကနေလဲလံကူညီတဲ့သူတွေဥပမာဆိုလို့ရှိရင်ကျွန်တော်တို့ဝမ်းနည်းမြို့နယ်အတွင်းမှာလွန်ခဲ့တဲ့နှစ်ရက်လောက်ကပဲထောင်ချကံလန်ရတဲ့ကျေးဇူးကျိုးဆောင်ဖွဲ့ကတော်မြင့်မြင့်ဤလိုအုပ်စုကြီးနော်ဒါရီယာလေသမားတွေကိုကူညီရင်းနဲ့ဖန်ကြီးထိန်သိမ်းခြင်းခံရတာဖြစ်တယ်။နောက်တစ်ခါကျွန်တော်တို့ဒီလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုယ်နေမျိုးစဉ်လို့ဆိုလို့ရှိရင်လည်းတရတာပေါင်ဝင်လှုပ်ဆောင်ပြီးတော့တစ်တစ်ချောချောလှုပ်ရှားနေတဲ့သူတွေဖြစ်တယ်။ဒေါ်တော်ဦးလားဆိုလို့ရှိရင်လည်းလက်ဗရောင်းတောင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်ကင်ဝင်းပြည်ဆောင်တဲ့မှုနဲ့ပတ်သက်ပြီးတော့ကျုပ်တန်ရရှိမှာဆန္ဒပြတဲ့ကိစ္စဒီနဲ့ပတ်သက်လို့ဒေါ်စိန်နာဒေါ်လီလီစတဲ့သူတွေကိုလှုပ်ရှားတက်ကြွသူတွေကိုပဲပြစ်မှတ်ထားပြီးတော့အေးအေးယူနေတာတွေကိုတွေ့ရတဲ့အတွက်ဒါကကျွန်တော်တို့2015ရွေးကောက်ပွဲမတိုင်ခင်မှာဒီဒီမိုကရေစီရေးလှုပ်ရှားတဲ့သူတွေတောင်သူလေသမားအရေးကိုကူညီဆောင်ရွက်ပေးတဲ့သူတွေအလို့သမားအရေးကြောင်းသားအရေးတွေကိုတက်ကြွစွာကူညီဆောင်ရွက်တဲ့သူတွေကိုခြောက်လန့်လိုတဲ့အတွက်ယခုလိုမျိုးစင်စမပြဖန်စီအေးအေးယူထောင်ချပြနေတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင
်ဟုတ်ကဲ့အဲ့လိုမျိုးရွေးကောက်ပွဲအတွက်ကိုလုပ်တယ်ဆိုရင်ရောဒီရွေးကောက်ပွဲကြီးကလေဒီတန်ရှင်းနဲ့လွတ်လပ်တဲ့ရွေးကောက်ပွဲလို့တော့သတ်မှတ်လို့ရပါမလားဗ
ျဒါလည်းကျွန်တော်တို့အများကြီးစဉ်းစားမယ့်ကိစ္စဖြစ်တာပေါ့နော်ဘာဖြစ်လို့လဲဆိုလို့ချင်းရွေးကောက်ပွဲမှာလူလူလတ်လတ်ရွေးချယ်တင်မြှောက်ခွင့်ရှိသလားမေယုံတွေကိုစောင့်ကြည့်မယ့်ဖွဲ့တွေရှိတယ်နိုင်ငံတကာကစောင့်ကြည့်တယ်ဆိုတာတဲ့မြန်မာပြည်အကြောင်းကိုမြန်မာပြည်ကပဲပူတည်ပါအဲ့တော့အဲ့ဒီလူမျိုးစောင့်ကြည့်မဲ့ကိစ္စရပ်တွေကိုကြိုတင်ပြီးတော့မလှုပ်ရှားနိုင်အောင်မစည်းရုံးနိုင်အောင်ကြိုတင်စီမံဆောင်ရွက်တယ်လို့ကျွန်တော်ကတော့မြင်တယ်။ဒါကြောင့်လည်းကျွန်တော်တို့2015ရွေးကောက်ပွဲကအစိုးရအနေနဲ့လွတ်လပ်ပြီးညှတာတယ်လို့မိညပင်ပြောနေစီကမှကျွန်တော်တို့ကတော့တန်မြတ်အများကြီးရှိတယ်လို့ကျွန်တော်တို့ပြောချင်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ ကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ
ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါ